မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့နှစ်နှစ်နီးပါးကာလအတွင်းတိုက်ပွဲတွေကြောင့်တေဆုံးမှုတွေငတ်မောခေါင်းပေါင်းမှုတွေနဲ့ဘာသာရေးဆောင်တွေမီးလောင်ပျက်စီးပြီးအခုတိုင်မငြိမ်းချမ်းပဲဖြစ်နေတဲ့အတွက်အားလုံးအထူးတကားငြိမ်းချမ်းရေးလမ်းကိုလျှောက်လှမ်းဖို့လိုအပ်နေပြီလို့ဘာသာရေးကောင်းဆောင်တွေကိုစားရန်ကုန်ခရိုင်ယဟန်မကာဒီနယ်ချာလ်စ်ဘိုမန္တလေးကဂန်းကျုပ်ဆရာတော်မာကိုတင်ဝင်းနဲ့တောင်ကြီးကဂန်းကျုပ်ဆရာတော်ဘက်ဆယ်လီယိုအသားတို့ပူးတွဲပန်ကြားလွှာတစ်ဆောင်စနေနေ့မှာထုတ်ပြန်လိုက်ပါတယ်မကြခင်လတွေအတွင်းတည်ဆုံမှုတွေအိုးရင်ဆန့်ခွာထွက်ပြေးရတာတွေအပြင်အငတ်ဘေးကိုပါဆွဆွဝါးဝါကြုံလာရတာတွေ့ရကြောင်းနဲ့တကယ်တော့တင်းအစတတ်အလွန်ပေါ်တဲ့မြန်မာလူနိုင်ငံမျိုးမှာဒီလိုအဖြစ်မျိုးကြုံရတာအတွက်အလွန်ချေခွဲပွဲကောင်းပါတယ်လို့ပြောပါတယ်ခရိယန်ဖျားချောင်းတွေနဲ့ဘုန်းကြီးချောင်းတွေပါဝင်ဘာသာရေးဆောက်ဦးတွေဖြည့်ဆည်းခံမှုပိုများလာတာတွေ့ရကြောင်းနဲ့ဒီလိုဘာသာရေးဆောက်ဦးတွေဟာလူတွေအတွက်ပညာသင်ယူဖို့ဝတ်ပြုဖို့နဲ့စိတ်အေးချမ်းမှုပေးဖို့နိုင်ငံတကာကသတ်မှတ်ထားတာဖြစ်ပြီးဒါတွေဖြည့်ဆည်းခံရတာအတွက်စိတ်နှလုံးချေခွဲစေတယ်လို့ဒေါသလည်းထွက်စေတယ်လို့ပြောပါတယ်။ဒီမီးရှို့ဖြည့်ဆည်းမှုကြောင့်မူလအခြေအနေပြန်ဖို့ဆိုတာကြီးမားတဲ့စိန်ခေါ်မှုဖြစ်နေပေမဲ့တနိုင်ငံလုံးအတိုင်းအတာနဲ့ပြန်လည်တည်မြဲရေးလုပ်ဖို့လိုအပ်နေတယ်လို့လည်းပြောပါတယ်။ဒါအပြင်ဘာသာရေးအဆောက်အဦတွေကိုမဖြည့်ဆည်းဖို့နဲ့တနက်တန်တွေရက်စဲအောင်လုပ်ကြဖို့လည်းပန်ကြားလိုက်တာဖြစ်ပါတယ်။